မင်္ဂလာညနေမှာသောရရှင်နေတနေ့တာမောပန်းပြေးကြပါလေလားခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်ဇွန်လ9ရက်စာသာပတိနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနေ9:00အထိ Washington DC မြို့တော်ကနေလိုင်းလွန်မီတာ1925ရိုးကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါခင်ဗျာ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရှစ်သတင်းပတ်တဲ့သမိုင်းဝင်ထက်သီးတွေ့ဖို့ရှိနေကြမှာပဲဂျပန်ဝန်ကြီးချုပ်အင်ပြီတော့မှအမေရိကန်သမ္မတနဲ့ဒီနေ့တွေ့ဖို့ရှိပါတယ်။အာဖဂန်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတာလီဘန်ထုံးနေပါဝင်လာအောင်ကြိုးပမ်းတဲ့အနေနဲ့ဇွန်လ20ရက်နေ့ထိအစိုးရကတစ်ဖက်သက်ပြစ်ခတ်ရစဲမဲ့ကြောင့်သမ္မတကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တငိထိုင်တဲ့သူကြေညာပေးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရကန်ပြည်နယ်ကထွက်ပြေးသွားကြတဲ့ဤလူတွေဒီနေရပြန်နိုင်ရေးအတွက်လန်ဒမကနဲ့မြန်မာအစိုးရတို့ပူးပေါင်းလှုပ်ဆောင်သွားမဲ့သဘောတူညီချက်အပေါ်ရခိုင်ပြည်သူတွေရဲ့သဘောထားကဘယ်လိုရှိပါသလဲ
။သူတို့ MOU ထိုးတဲ့နေရာမှာဘလို့ချက်တွေပါတယ်ဆိုတော့ဘယ်ဆိုင်ပြည်သူလူထုကိုရောမြန်မာအပြည်သူလူထ
ုရခိုင်ပြည်နယ်ကအမှတ်ဖြစ်တဲ့ဒီဥအောင်မြကျော်ရှင်းပြသွားတာပါ။ဒီအကြောင်းနဲ့အတူ27ရာစုပင်လုံကြီးလာကံပြန်လည်ကျင်းပနိုင်ရေးဘယ်လိုပြင်ဆင်နေသလဲဆိုတာကိုတင်ပြမှာဖြစ်သလိုမြန်မာအာမခံလုပ်ငန်းမှာအိန္ဒိယနဲ့ပူးတွဲလို့သွားဖို့သဘောတူညီကြတဲ့တဲ့နဲ့နောက်ပိုင်းမှာနိုင်ငံတကာသတင်းထွာတပုတ်ကိုလည်းတင်ဆက်အောင်ပါပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ။
ကနေဒါနိုင်ငံမှာဒီသတင်းပတ်တဲ့ကျင်းပမဲ့စက်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံအတွင်းအမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေပေါ်မဟာမိတ်တွေရဲ့ဝေဖန်မှုတွေကြုံရနိုင်ပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့သူ့မူဝါဒအတိုင်းအခိုင်အမာရပ်တည်သွားမယ့်အကြောင်းသမ္မတရဲ့ထိပ်တန်းစည်းဝါးရေးအကြံပေးပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ခက်ခဲတဲ့ကိစ္စတွေဖြစ်ပေမဲ့သမ္မတအနေနဲ့တက်တောင့်တသာရှိနေတဲ့အကြောင်းနဲ့အမျိုးသားစည်းဝါးရေးကောင်စီညွှန်ကြားရေးမှူးလာရီကတ်လောကပြောခဲ့သလို G7 ဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားတင်းမာမှုတစ်ခုမဟုတ်တစ်ခုရှိနေမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်အနေနဲ့တရုတ်နိုင်ငံနဲ့ရောမဟာမျိုးဟာပြူဟာမြောက်မိဖက်နိုင်ငံတွေနဲ့ပါကုန်သွယ်ရေးစခင်းနေရာမဟုတ်ကြောင်းလည်းပြောခဲ့ပေမဲ့အမေရိကန်လုပ်ငန်းတွေနဲ့အလုပ်သမားတွေကိုအကောက်အွယ်ပေးနိုင်အောင်တက်နိုင်မြောက်စောင့်ရွက်သွားမယ်အကြောင်းလည်းပြောဆိုခဲ့ပါတယ်။ဘယ်ဂျင်နိုင်ငံပရက်ဆဲမှာမနေ့တုန်းကရောက်နေတဲ့အမေရိကန်ကာဝေးရေးဝန်ကြီးဂျင်မက်တစ်ကလည်းအမေရိကန်ရဲ့အခွန်စည်းမျဉ်းသစ်တွေကိုကုန်သွယ်ရေးစစ်ပွဲအဖြစ်မတတ်မတ်နိုင်သေးတဲ့အကြောင်းပြောဆိုသွားသလိုအမေရိကန်အနေနဲ့မိဖက်နိုင်ငံတွေနဲ့မျှတတဲ့အပြန်အလှန်ကုန်သွယ်မှုတွေကိုသာတောင်းဆိုနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မာမေတီနဲ့စီဝါရေးရာအခြေတင်ဖြစ်နေတဲ့ကိစ္စတွေဟာစစ်ဖက်နဲ့လူညိုရေးဆိုင်ရာကိစ္စရပ်တွေအပေါ်ထိခိုက်စရာမရှိကြောင်းလည်းပြောဆိုသွားကြတာပါ။ကနေဒါနိုင်ငံကွိဘက်မှာမနက်ပံတောက်ချာနေကစလို့စနေနေ့ထိကျင်းပသွားမယ့် G7 ထိပ်သီးညီလာခံအတွက်ပြင်ဆင်နေတဲ့အမေရိကန်သမ္မတရဲ့စီဝါရေးအကြံပေးပုဂ္ဂိုလ်ကတ်လောကတော့ကမ္ဘာကုန်သွယ်ရေးစနစ်ဟာရိုးရိုးပျက်စီးနေပြီးဒီအတွက်လည်းအမေရိကန်သမ္မတထက်ဖျက်ဆီးခဲ့ရတဲ့တိုင်းပြည်တွေကိုသာအပြစ်တင်ရမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ရှေ့သတင်းပတ်ထဲသမိုင်းဝင်ထိပ်သီးတွေ့ဆုံဖို့ရှိနေချိန်မှာပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဒီကနေ့အင်ပူရောမှာအမေရိကန်သမ္မတနဲ့တွေ့ဆုံဖို့ရှိနေပါတယ်။အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့နှစ်နာရီကြာတွေ့ဆုံဆွေးနွေးပြီးပူရဲသတင်းစာရှင်းလင်းပွဲတည့်ရက်ကျင်းပဖို့လည်းစီစဉ်ထားပါတယ်။ဂျပန်ဝန်ကြီးချုပ်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်တပ်မစ်ဆိုင်းတို့အစီအစဉ်တွေကိုကန့်သတ်တာမှာတိုးတက်မှုတွေတွေ့မြင်လိုကြောင်းနဲ့1980နဲ့80ပြည်လွန်နှစ်တွေမှာမြောက်ကိုရီးယားကဖမ်းသွားတဲ့ဂျပန်နိုင်ငံသားတွေအရေးမြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးတွေ့ဆုံတာမှာသမ္မတထရန့်အနေနဲ့ထည့်သွင်းဆွေးနွေးစီလိုကြောင်းဝါရှင်တန်ကိုမထွက်ခွာခင်မှာပဲပြောဆိုခဲ့ပါတယ်။စင်ကာပူနိုင်ငံမှာရှေ့သတင်းပိုင်းအင်ကာနဲ့တွေ့ဆုံဖို့စီစဉ်ထားတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွေ့ဆုံမှုနဲ့ပတ်သက်လို့ဒေတာရင်းကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကပိုပြီးထဲထဲဝင်ဝင်ပါဝင်နေကြတာပါ။ထိပ်သီးတွေ့ဆုံမှုမတိုင်ခင်မှာပဲတရုတ်နဲ့တောင်ကိုရီးယားခေါင်းဆောင်တွေအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တိုင်ပင်ခဲ့ရုံသာမကမြောက်ကိုရီးယားခေါင်းဆောင်နဲ့လည်းနှစ်ကြိမ်စီတွေ့ဆုံခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ကလည်းမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့လမ်းဖွင့်ထားကြောင်းပြောခဲ့ပေမဲ့ဖမ်းဆီးကံဂျပန်နိုင်ငံသားတွေအရေးအထောက်အကူဖြစ်မှတွေ့ဆုံဆွေးနွေးဖို့ပြောဆိုထားတာပါ။ဂျပန်ဝန်ကြီးချုပ်ရဲ့ဒီကနေ့တွေ့ဆုံမှုအတွင်းအမေရိကန်ကိုတင်ပို့နေတဲ့သမ္မတနဲ့အလူမီနီယံတွေအပေါ်အခွန်တိုးမြှင့်လိုက်တဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းဆွေးနွေးမယ့်အလားအလာရှိပါတယ်
။ကျွန်တော်နိုင်ငံမှာတရင်တစ်ပတ်ကြာဆန္ဒပြပွဲတွေဖြစ်ခဲ့တဲ့အငင်းပွားဝေရာအခွန်ဥပဒေကြမ်းကိုပယ်ဖျက်လိုက်ပြီးဖြစ်ကြောင်းဝန်ကြီးချုပ်သစ်အိုမာရာဇက်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဘ ဘရင်အဗ်ဒူလာရှေ့မှောက်ကျန်းသစ္စာချိန်ဆိုပြီးနောက်မှာပဲဥပဒေကြမ်းကိုပယ်ဖျက်ဖို့သဘောတူညီချက်ရရှိခဲ့တဲ့အကြောင်းဥပဒေရုံးမှတ်တမ်းနဲ့တွေ့ဆုံခဲ့သူဝန်ကြီးချုပ်တွေကပြောဆိုလိုက်တာပါချိုယန်ချူတာရဲ့စီစဉ်နေကြောင်းလမ်းပေါ်ထွက်ဆန္ဒပြမှုတွေကြုံခဲ့ရတဲ့အတွက်တင်းလာနေတုန်းကပဲယာရူကနှုတ်ထွက်သွားတဲ့ဝန်ကြီးချုပ်ဟာနီမူလကီရဲ့နေရာမှာဘရင်ကအစိုးရအဖွဲ့ဝင်တူဖြစ်တဲ့ရာဇက်ကိုဝန်ကြီးချုပ်ဖြစ်နေအင်္ဂါနေ့ကပဲခန့်အပ်လိုက်တာလည်းဖြစ်ပါတယ်
အီရန်နိုင်ငံမြို့တော်ဘက်ဂရက်ကဆရာစီတီအရက်မှာမနေ့ဗုဒ္ဓဟူးနေ့ညကလက်နက်တူလောင်ယုံပောက်ကွဲတာကြောင့်အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံးလူ18ဦးသေဆုံးရပါတယ်။ဒီကနေ့ကြာသပတေးနေ့မနေ့မှာတော့ဒေသခံတွေကအပြက်စီးတွေကိုလာကြည့်နေကြပါတယ်။မနေ့ဗုဒ္ဓဟူးနေ့ကပောက်ကွဲမှုနဲ့ပတ်သက်ပြီးထွက်ပေါ်လာတဲ့အချက်လက်တွေမှလည်းကွဲပြားနေပါတယ်။သတင်းတချို့မှာတော့ဗလီတစ်ခုထဲမှာလက်နက်တွေတူလောင်ထားတာလို့ပြောဆိုနေပြီးပြည်ထရေးဝန်ကြီးဌာနရဲ့ကနဦးထုတ်ပြန်ချက်မှာတော့အကျန်းဖက်ဝါရဆွဲတိုက်ခိုက်မှုလို့ပြောဆိုထားတာပါတခြားအဆောက်အဦအတော်များများလည်းပျက်စီးခဲ့ရပါတယ်ဘာဖြစ်ခဲ့တယ်လဲဆိုတာကိုအတိအကျဖော်ထုတ်နိုင်ဖို့စုံစမ်းစစ်ဆေးမှုလုပ်နေပါတယ်ဆရာစီတီကတော့အမေရိကန်ကိုဆန့်ကျင်တဲ့ဘာသာရေးဆရာအယ်ဆာရာနဲ့ကုစပီးတစ်တွေအားကောင်းရာဒေသဖြစ်ပါတယ်ပြီးခဲ့တဲ့လရွေးကောက်ပွဲမှာလည်းအမေရိကန်ကိုဆန့်ကျင်တဲ့ဘာသာရေးဆရာအယ်ဆာရာရဲ့ညွန်ပေါင်းအဖွဲ့ကလွှတ်တော်တွင်နေရအများစုကိုနိုင်ထားတာပါရွေးကောက်ပွဲရလက်တွေကိုတော့ပြန်ပြီးတော့ရေးတွက်ဖို့မနေ့ဗုဒ္ဓဟူးနေ့မှာပဲလက်ရှိလွှတ်တော်ကညွှန်ကြားထားပါတယ်ရှင
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ79 kHz15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နိုင်ငံမှာစစ်ပွဲတွေရပ်ပြီးညဉ့်ညဲ့အတွက်ဖြေရှားရမှာတာလီဘန်တပုံတွေပါဝင်လာအောင်ဂျိုးပန်းတဲ့အနေနဲ့ရှေ့သတင်းပတ်အင်ကာနီကဆက်လို့ဇွန်လ20ရက်နေ့ထိအစိုးရတပ်ဖွဲ့ဝင်တွေတစ်ဖက်သက်ပြစ်ခတ်ရစဲထားမဲ့အကြောင်းသမ္မတအရှရက်ကာနီကကြေညာလိုက်ပါတယ်ညဉ့်ညဲ့ဆွေးနွေးပွဲတွေအတွက်လမ်းခင်းတဲ့အနေနဲ့တက်ဆိုင်သူတွေအားလုံးတက်ခိုက်မှုတွေရစဲဖို့ဒီသတင်းပတ်ဆော်ပိုင်းကပဲအာဖဂန်ထိပ်တန်းဘာသာရေးခေါင်းဆောင်တွေရဲ့တိုက်တွန်းချက်ကိုတုံ့ပြန်တဲ့အနေနဲ့တစ်ဖက်သက်ပြစ်ခတ်ရစဲမှာဖြစ်ကြောင်းနိုင်ငံကိုပြောတဲ့ဒီနေ့ရုံးမြင့်တန်ကြားမင်းကမှအာဖဂန်သမ္မတကပြောခဲ့တာပါဖြစ်ခဲ့ရစေချင်ညာချက်ဟာတာလီဘန်အနေနဲ့သူရတန်ရုပ်လည်တွေဟာလူတွေရဲ့ရင်ထဲကထောက်ခံမှုကိုမရနိုင်မဲ့အထူးကျန်တဲ့အခြေအနေကိုသာဖန်တီးနိုင်တယ်ဆိုတာပြန်ပြောင်းသုံးသပ်နိုင်မဲ့အခွင့်အလမ်းတရဖြစ်ကြောင်းလည်းသမ္မတကပြောခဲ့ပါတယ်အာဖဂန်မှာရှိတဲ့အမေရိကန်စစ်တပ်ကလည်းသမ္မတရဲ့တာလီဘန်တွေပေါ်ဖြစ်ခဲ့ရစေချင်ညာချက်ကိုလေးစားလိုက်နာမဲ့အကြောင်းချင်ညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့အာဖဂန်နိုင်ငံကကုလသမဂ္ဂ90ရုံးကလည်းအစိုးရရဲ့ချင်ညာချက်ကိုကြိုဆိုလိုက်ပါတယ်အာဖဂန်ဘာသာရေးခေါင်းဆောင်2000လောက်တင်းလာနေတဲ့ကကာဘူးမြို့တော်မှာစူဝေးပြီးဘာသာရေးအရာချင်ညာချက်ထုတ်ပြန်ရမှာတော့တာလီဘန်နဲ့ဥဆောင်တဲ့ပုံကံမှုတွေဟာဥပဒေနဲ့ရောအစ္စလမ်ဘာသာနဲ့ပါမညီချောင်းပြောဆိုခဲ့တယ်လို့အသေးခံတက်ခိုက်မှုတွေကိုအစ္စလမ်တရားတော်ကတားမြစ်ထားကြောင်းလည်းကြေညာခဲ့ပါတယ်
။ထိုင်းနိုင်ငံမှာယောက်ျားလေးတွေကိုလိင်ပိုင်းဆိုင်ရာမတော်မတရားပြုချင်မှုနဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကကားအယောင်ဝန်ထမ်းဟောင်းတဦးကိုထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ထောင်ကလွတ်လာပြီးတဲ့နောက်မှာလည်းနှစ်20စောင့်ကြည့်ခံရမှာဖြစ်ပါတယ်။ဖြောင့်ချက်ပေးရေးသဘောတူညီမှုသတ်မှတ်ချက်တွေအရလော့စ်အိန်ဂျလိစ်ကအသက်82နှစ်အရွယ်ပေါ်လ်အလန်ရှာပီယိုကိုထောင်ဒဏ်10နှစ်ကြားခံဖို့နဲ့မတော်မတရားပြုကျင့်ခံခဲ့ရသူ2ဦးကိုတော့ဒေါ်လာ2000စီပေးဖို့စီရင်ချက်ချမှတ်ခဲ့တာပါရှာပီယိုအနေနဲ့ထောင်ကလွတ်လာပြီးနောက်မှာလည်းနောက်ထပ်အနှစ်20စောင့်ကြည့်မှုအောက်မှာနေရမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကအမှုကျန်းနာစစ်ဆေးဖို့တရက်အလိုမှာရှာပီယိုကသူ့မှာအပြစ်ရှိကြောင်းဖြောင့်ချက်ပေးခဲ့တာပါရှာပီယိုကတော့လွန်ခဲ့တဲ့နှစ်20အတွင်းထိုင်းနိုင်ငံကိုအကြိမ်ကြိမ်သွားရောက်ခဲ့ပြီးအသက်မပြည့်သေးတဲ့ယောက်ျားလေးတွေကိုလိင်ကိစ္စအတွက်မဖြစ်စလောက်ငွေပေးပြီးသူ့နဲ့ယောက်ျားကလေးတွေရဲ့ဓာတ်ပုံတွေကိုရိုက်ခတ်မှုအတွက်လဲဆွဲချက်တင်ခံခဲ့ရတာဖြစ်ပါတယ်ရှာပီယိုရဲ့လိင်ပိုင်းဆိုင်ရာမတော်မတရားပြုကျင့်ခံရသူတွေထဲမှာအငယ်ဆုံးက73နှစ်အရွယ်ဖြစ်ပါတယ်
တရုတ်နိုင်ငံကွမ်ဂျိုးမြို့မှာအမေရိကန်အစိုးရဝန်ထမ်းတူထူးထူးဆန်းဆန်းဝေးနာခံစားခဲ့ရတဲ့အတွက်တပ်တမန်တွေနဲ့မိသားစုဝင်တွေကိုကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်တော်တော်များများကိုနေရပြန်ဖို့လက်ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါရယ် အမေရိကန်ဆွေရဝန်ထမ်းတူဟာပုံမှန်မဟုတ်တဲ့တူတူညင်သာအတန်နဲ့ဖိအားတန်ရာဥနှောင်းမှာအနည်းငယ်ဝေးနာခံစားခဲ့ရတဲ့အတွက်ပြီးခဲ့တဲ့လတည်းမှာပဲအမေရိကန်ကျန်းမာရေးဝန်ကြီးဌာနကကျန်းမာရေးသတိပေးချက်ထုတ်ပြန်ထားတာပါ။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ကြီးမားတဲ့ကျန်းမာရေးဆန်ရဖြစ်ရတစ်ခုဖြစ်နေတယ်ပြောဆိုထားပါတယ်။ကွန်ကျိုးမျိုးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဆေးဘက်ဆန်ရအဖွဲ့တစ်ခုဆေးလွှတ်ပြီးအခုကြီးတောင်းခံသူတွေကိုကျန်းမာရေးစစ်ဆေးခဲ့တယ်လို့တော်တော်များကလည်းနောက်ထပ်ကျန်းမာရေးစစ်ဆေးမှုတွေအတွက်အမေရိကန်ကိုပြန်လည်ဆေးလွှတ်ခဲ့ရတဲ့အကြောင်းပြောခွင့်ရသူဟက်သာနော်ရက်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဝေနာခံစားခဲ့ရတဲ့သတင်းတွေနဲ့ပတ်သက်လို့အကြောင်းရင်းကိုဖော်ထုတ်နေအောင်အမေရိကန်ကျန်းမာရေးဝန်ထမ်းတွေဆက်လက်စစ်ဆေးသွားမှာဖြစ်ကြောင်းနဲ့အမေရိကန်အစိုးရဝန်ထမ်းတွေကအရင်တုန်းကဝေနာခံစားခဲ့ရဘူးတာရင်းနဲ့တူညီမှုရှိမရှိဆက်စစ်သွားမှာဖြစ်တဲ့အကြောင်းလဲနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါရဲ့
။ဂွါတီမာလာနိုင်ငံမှာမနေ့ဗုဒ္ဓနေ့ကဖွေကိုမိတော်ထပ်ပြီးတော့ပောက်ကွဲခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ဒါဇင်နဲ့ချီတဲ့လူတွေကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစ조사ရှာဖွေနေကြပါတယ်။အနည်းဆုံး69ယောက်သေဆုံးကြောင်းအတည်ပြုထားပြီးသေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုဆက်ပြီးတော့ရှာဖွေနေစေဖြစ်ပါတယ်။အခုပောက်ကွဲခဲ့တဲ့ဂွါတီမာလာမိထောင်ကတော့ဗဟိုအမေရိကမှာပောက်ကွဲမှုအများဆုံးမိထောင်တစ်ခုဖြစ်ပါတယ်။မိထောင်ရဲ့အနောက်ဘက်တောင်ဆောင်ကကျောက်တွေကနေစီးဆင်းလာတဲ့ကျောက်တုံးကျောက်ခဲတွေနဲ့တစ်တုံးတွေပါလာတဲ့ချော်ရီတွေကပန်တလီယံမြစ်ကိုဥတည်ပြီးလမ်းကြောင်းတစ်နဲ့စီးဆင်းလာတဲ့အကြောင်းဂွါတီမာလာငလျင်တိုင်းတာရေးနဲ့မိထောင်စောင့်ကြည့်ရေးဌာနကသတိပေးထားပါတယ်။မွေရသွမှုကြောင့်လဲပြားတွေရွှွင့်နေတဲ့အပြည့်စည်းတွေစိုးစိုးဝါးဝါပြိုကျလာနိုင်တယ်လို့လဲသတိပေးထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုVOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်။ရခိုင်ပြည်နယ်ကနေရစွန့်ခွာသွားကြသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုအထောက်အကူပြုဖို့လက်မှတ်ရေးထိုးလိုက်တဲ့နားလည်မှုစာကြွန်းလွှာ MOU မှာဘယ်လိုအချက်တွေပါဝင်သလဲဆိုတာမသိရတဲ့အတွက်ရခိုင်ပြည်သူတွေအနေနဲ့အားမလို့အားမရဖြစ်နေကြပြီးသူတို့အတွက်ထည့်သွင်းစဉ်းစားချက်တွေမပါရင်လက်ခံနိုင်ဖို့မရှိကြောင်းရခိုင်ဒေသခံတွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစော်ကတင်ပြမှာပ
ါ။ဟုတ်ကဲ့မြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတိတ်ဆောင်သွားသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုအထောက်အကူပြုစေမဲ့နားလည်မှုစာချုပ်လွှာ MOU ကိုဗုဒ္ဓဦးနေ့ကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့တယ်လို့နိုင်ငံတကာကလည်းကြိုဆိုခဲ့ပါတယ်။ဒီလိုလက်မှတ်ရေးထိုးတာနဲ့ပတ်သက်ပြီးအစိုးရကတည်င်းထုတ်ပြန်တာရှိပေမဲ့နားလည်မှုစာချုပ်လွှာ MOU မှာပါဝင်တဲ့အချက်တွေကိုတေချာမသိရတဲ့အတွက်ရခိုင်ပြည်သူတွေအနေနဲ့ခံစားရတာကိုစစ်တွေမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်မြတ်ကျော်ကအခုလိုပြောပါတယ်
သူတို့ MOU ထိုးတဲ့နေရာမှာဘလို့ရှက်တဲ့ပါတယ်ဆိုတော့ရခိုင်ပြည်သူလူထုကိုရောမြန်မာနိုင်ငံမှာရှိတဲ့မြန်မာအပြည့်သူလူထုကိုရောဘာမှရှာမပြတာကတော့အဲ့ဒါကတော့ကျွန်တော်တို့တဲ့ရခိုင်ပြည်သူလူထုကတော့လုံးဝအားမလို့အားမရဖြစ်ကြတယ်
ရခိုင်ပြည်သူတွေရဲ့စိုးရိမ်မှုကိုလည်းသူကအခုလိုဆက်ပြောပါတဲ့
အဲ့ဒီပဋိပက္ခဖြစ်တဲ့ပိုင်းမှာနှစ်ဖက်လုံးနစ်နာကြတာပြောမရှင်ကျွန်တော်တို့ရခိုင်တိုင်းတောင်ပေါင်းစုံဒီတဲ့ဟိန္ဒူတွေအဲ့လိုစုလိုက်ကြုံလိုက်အသက်ဆက်ခံရတဲ့ပိုင်းတွေရှိတယ်အဲ့ဒါဆိုရင်အတွက်အဲရောဘလိုပြောဟောဆီအဲ့ဒီတစ်ဖက်ဒီအဲ့ဒီဖက်ကဝင်လာမယ့်လူတွေအတွက်တစ်ဖက်သက်ဒီအဲ့လိုမျိုးဟိုရေးစီးတဲ့ပိုင်းစုံတော့ကျွန်တော်တို့ဒီဖက်ကလက်ခံနိုင်တဲ့အတိုင်းကဖြစ်ရှိ
ရခိုင်ပြည်နယ်အရေးဆုံးဖြတ်ရာမှာရခိုင်ပြည်သူတွေရဲ့သဘောထားတွေပါဝင်စေလို့ကြောင်းလဲဦးအောင်မြတ်ကျော်ကပြောပါတယ
်ပြည်သူတွေကိုလိုလိုလားလားပါဝင်ခွင့်ရှိနေတဲ့အဲပြောမယ်ဖွေးဖို့ဒီကိုဖွေးပြီးလှုပ်ဆောင်သိမ့်လို့တော့ကျွန်တော်အနေနဲ့အဲ့လိုမျိုးပြောချင်ပါတယ်
ရခိုင်သားကြီးစာပေကဥလာမြင့်ကလည်းရခိုင်ပြည်နယ်အရေးဆုံးဖြတ်ရာမှာရခိုင်တွေပါဝင်ခွင့်ရစေဖို့ကိုလိုလားကြောင်းပြောပါတယ်။ဆက်လက်ပြီးဥလာမြင့်ကလက်ရှိအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေလက်မှတ်ရေးထိုးတဲ့အပေါ်မှာအခုလိုတုံ့တက်ပါတယ
်။လုံးမဖြစ်နိုင်ဘူးလို့ထင်တာပဲ။ဘာဖြစ်ဆိုတော့အရင်လက်မှတ်ထိုးထားတာတွေလည်းအရင်လုပ်တဲ့လုပ်တွေလည်းတခုမှလုံးဝမဖြစ်ပါခင်။လက်ရှိအစိုးရကတော့ဘယ်နည်းနဲ့လုပ်ဖြစ်မလဲဆိုတာကိုစိုးစားပုံပေါ်ပါတယ်။ဒါပေမဲ့ဒီကိစ္စဟာကျွန်တော်တို့မြန်မာပြည်ထဲကိုဒုက္ခသည်တွေအေးချမ်းချမ်းဝင်လာဖို့ဆိုတဲ့ရည်ချက်မျိုးနဲ့လုပ်တယ်ဆိုပေမဲ့လည်းဘုဖက်ကကနိုင်ငံရေးရလုံဆောင်နေတဲ့ကိစ္စတွေရှိနေတယ်ဆိုတာသိရသားနဲ့ပဲရည်ချက်ချင်းမတူဘူးလေဘယ်လိုပြောမလဲအဲ့ဒီမဖြစ်နိုင်ဘူးလေနော်
တစ်ဖက်နိုင်ငံကိုတင်းရှောင်သွားသူတွေပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားသဘောတူလက်မှတ်ရေးထိုးထားသလိုဒီနှစ်ဇန်နဝါရီလအတွင်းကစတင်ပြီးပြန်လည်လက်ခံရေးစခန်းတွေကိုဖွင့်လှစ်ခဲ့ပါတယ်။လောလောဆယ်အချိန်ထိတော့နှစ်နိုင်ငံသဘောတူစာချုပ်အရပြန်လည်လွှဲပြောင်းလာတာမရှိသေးပါဘူး။မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးယူ UNOCHA ရဲ့ဌာနကိုယ်စားလှယ်ကတော့ဒုက္ခသည်တွေပြန်လာရေးအတွက်လုံခြုံရေးနဲ့တည်တည်ခံကပ်ပြားတွေရရှိရေးဟာအရေးကြီးကြောင်းထောက်ပြထားပါတယ
် VOA သတင်းတော့ကိုမိုးစောဖြစ်ပါတယ်ခင်ဗျာအခုတော့27ရာစုပင်လုံညီလာခံအခြေအနေကိုလည်းကြည့်ရအောင်ပါဇွန်လကုန်ပိုင်းမှာကျင်းပဖို့အစိုးရကရာလာတဲ့တတိယအကြိမ်မြောက်27ရာစုပင်လုံညီလာခံအတွက်အပြည့်အဝအဖွဲ့တွေအပါအဝင်နိုင်ငံရေးပါတီအစုအဖွဲ့ကလည်းကြိုတင်ပြင်ဆင်မှုတွေစလုပ်နေပါပြီဒီကနေ့မှာတော့အပြည့်အဝတိုင်းသားလက်နက်ကိုင်တွေတွေ့ဆုံကြပြီးညီလာခံမှာဆွေးနွေးသွားမဲ့နိုင်ငံရေးမှူးပေါင်းတွေနဲ့တက်ရောက်မဲ့ကိုယ်စားလှယ်တွေနဲ့ပြီးတော့တရားဝင်ရက်သတ်မှတ်နိုင်ရေးကိုဆွေးနွေးခဲ့ကြသလိုနိုင်ငံရေးပါတီတွေဘက်ကလည်းဒီပင်လုံညီလာခံမှာသတ်မှတ်ထားတဲ့မူပိုင်းဒီအတိုင်းဆွေးနွေးသွားနိုင်ဖို့သဘောတူညီမှုရအောင်ဆောင်ရွက်နေကြပါတယ်အသေးစိတ်ကိုတော့မတ်ဆွမ်မွန်ကပြောပြမှာပါ
ပြည်ခဲ့တဲ့2019မေလတုန်းကဒုတိယအကြိမ်27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြီးကလေးကတတိယအကြိမ်ဆက်ပြီးတော့ကျင်းပနိုင်ရေးစူးစမ်းခဲ့ကြရာကနောက်ဆုံးအခြေအနေကတော့လာမယ့်ဇွန်လ30ရက်နေ့မှာကျင်းပဖို့အစိုးရဘက်ကယာထသတ်မှတ်ခဲ့ပါတယ်အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကအစိုးရဘက်ကအဆိုပြုယာထတဲ့သတ်မှတ်ရက်မှာကျင်းပနိုင်ရေးအပါအဝင်ဆွေးနွေးကြမဲ့နိုင်ငံရေးခေါင်းစဉ်မူပေါင်းနဲ့တက်ရောက်မဲ့ကိုယ်စားလှယ်အရေးအတွက်စာတာတွေကိုတော့အကြိမ်နဲ့ဆွေးနွေးနေကြဆဲဖြစ်ပါတယ်ဒီကနေ့ရန်ကုန်မြို့မှာအပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့တီးတန့်တွေ့ဆုံကြပြီးတော့လာမယ့်တတိယအကြိမ်ပင်လုံညီလာခံအရေးအဓိကဆွေးနွေးခဲ့ကြတယ်လို့ကိုတိုင်တက်ရောက်ခဲ့တဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဦးကထာဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်။ဒီနေ့ CEO ရတော့ဒီ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တက်တာပေါ့လေ။အဖွဲ့ရကိုယ်စားလှယ်တက်တဲ့ဒါဟိုပါ UPDG စီပြည်တော်စုငင်းငင်းဆွေးနွေးမှုပူတွဲကော်မတီပါပါတယ်။ဒီတိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့ရပုဂ္ဂိုလ်တွေဆွေးနွေးရပေါ့။ကျွန်တော်30တက်ခဲ့ထားပြီးတော့ပြင်ဆင်မှုလုပ်တယ်တတိယပင်လုံးတော့ညှိနေတာပဲပြီးရင်တို့အခုဒီတစ်ခါတော့ခွဲမထွက်ရေးဆိုခေါင်းစဉ်မဆွေးနေပဲနဲ့ဆွေးနေလို့လွယ်တဲ့ခေါင်းစဉ်တွေပေါ့လေအဲ့ဒါဆွေးနေမှုရှိတယ
်လာမယ့်ဇွန်လ17ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြီးစုဖွဲ့ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အဖွဲ့ရဲ့အထူးအစည်းအဝေးထိုင်းနိုင်ငံချင်းမိုင်မှာကျင်းပဖို့ရှိပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကတော့တတိယအကြိမ်ပြည်လုံးညီလာခံအရေးအခြေလဲဆွေးနွေးသွားကြမှာဖြစ်တယ်လို့ဦးခွန်မြင့်ထွန်းကပြောပြပါတယ်
။လက်မှတ်ရေးထိုးထားတဲ့လူတွေကြီးပဲဖွဲ့ထားတာ၈ဖွဲ့ကနေပြီးတော့စပြီးဖွဲ့ထားတယ်။အခု၂ဖွဲ့တိုးလာတော့ PPSD Plus 2အဲ့ဒါချင်းမိုင်မှာလုပ်ဒီလိုပဲဖြစ်ဖြစ်ဒီတတိယပင်လုံးစီဝေးကိုကျင်းပနိုင်အောင်ပေါ့နော်သူ့ဘက်ကိုယ့်ဘက်မှာဒေါ်လာချက်တွေကိုသူ့ဘက်ကိုယ့်ဘက်ကျင်းပနိုင်မှုတော့ညှိနှိုင်းတာကကောင်းတဲ့ရလတ်ပေါ့နော်ကောင်းတဲ့ရလတ်နေတယ်ကနောက်ဆက်ဒီတတိယပင်လုံးစီဝေးကမကျင်းပဖြစ်ဖက်နဲ့သူ့ဘက်ကိုယ့်ဘက်ပေါ့နော်ဆွေးနွေးမှုတွေမပြီးပြတ်ပဲနဲ့ကြီးလို့လည်းမကောင်းဘူးအဲ့ဒါအဲ့လိုဖြစ်နေတာပေါ့ကျော်30ကိုတက်ခဲ့ထားပြီးတော့ညှိနေကြတယ်ဒါတကယ်လို့ဟိုဖြစ်ရင်လည်းပဲတစ်ဖက်နဲ့တစ်ဖက်အခက်အခဲကြက်တဲ့ရှိနေတယ်ဟိုဇူလိုင်ပထမပတ်တည်းလို့ရောက်ကောင်းရောက်သွားနိုင်တယ်အဲ့ဒီလောက်ကလွှဲရင်ဟိုမကျင်းပါဖြစ်တာမျိုးထပ်ပြီးအချိန်ဆွဲတာမျိုးတော့မဖြစ်နိုင်တော့ဘူ
းပြင်းမရသေးတဲ့အဖွဲတွေပါဝင်နိုင်ချေရောအနေအထားဘယ်လိုရှိပါလဲရှင
်ဟိုဒီအပြင်းမရသေးတဲ့အဖွဲနဲ့ပတ်သက်ရင်တော့ဒါကတော့အပြင်းမရသေးတဲ့အဖွဲတွေအရင်ကြီးလာကနေမှလည်းဖိတ်ကြတာရှိတယ်အထူးဖိတ်ကြသူတို့အားလုံးအဲ့လိုမျိုးပါအဲ့ဒီလာကကိုယ်စားလှယ်အဆင့်တန်းတယ်မဟုတ်ပဲねအဲ့ဒီအခြားနီးလာနေနဲ့ဖိတ်ကြဖို့ကတော့အကိုရဲဝါစီစဉ်ရှိပါ
အခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကတတိယအကြိမ်ပြည်လုံးညီလာခံအရေးဆွေးနွေးပြင်ဆင်နေကြချိန်မှာပဲနိုင်ငံရေးပါတီအစုဖွဲ့တွေဘက်ကလည်းညှိနှိုင်းတိုင်ပင်ဆွေးနွေးနေကြပါတယ်။အခုကျင်းပမယ့်တတိယအကြိမ်ညီလာခံမှာတော့ပြည်ထောင်စုကမခွဲထွက်ရေးမူနဲ့ကိုပိုင်ပြထန်းခွင့်တွေကိုမဆွေးနွေးကြသေးဘဲနဲ့လူမှုရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊မြေယာနဲ့သဘာဝပတ်ဝန်းကျင်အရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ဒီလိုမျိုးတတိယအကြိမ်ပြည်လုံးညီလာခံမှာသတ်မှတ်ထားတဲ့မူပေါင်းတွေအတိုင်းတင်ပြဆွေးနွေးနိုင်ဖို့နဲ့နိုင်ငံရေးပါတီအလုံးရဲ့ဘုံသဘောတူညီချက်ရနိုင်မှုအတွက်တွေ့ဆုံဆွေးနွေးကြတယ်လို့နိုင်ငံရေးပါတီများကိုယ်စားလှယ်အစုအဖွဲ့ကိုစားပြုသူတူဖြစ်တဲ့ဥတုဝေကပြောပြပါတယ
်ကျွန်တော်တို့နိုင်ငံရေးပါတီဒီအနေနဲ့ရတော့လေကျွန်တော်အဲ့ဒီဟိုဆွေးနွေးလာလို့ရှိရင်ကျွန်တော်သိရတဲ့အစီအစိုးတွေကိုတက်တာနဲ့ပြအောင်ဆွေးနွေးနေကြပါတယ်ဒီဒီကမှဆွေးနွေးတဲ့ခေါင်းဆောင်အားလုံးပေါ့လေဟိုနိုင်ငံရေးစီးပွားရေးလူမှုရေးတပည့်မျိုးရနဲ့ပတ်ဝန်းကျင်အဲ့အဲ့ဒီကိစ္စတွေကိုကျွန်တော်တို့သဘောထားလို့ရှိပြီးတော့သိရတဲ့တာပေါ့လေ။အော်အလုံးရဲ့သဘောထားနဲ့ကပ်ကြည့်အောင်ကျွန်တော်တို့နိုင်ငံရေးပါတီစုပြည့်တွေကလည်းသဘောထားတူညီတဲ့အချက်တွေကိုသိလာပြီးတော့ဒါအကျင့်ရမှာပေါ့နော်။
ညီလာခံမတိုင်ခင်မှာတော့တိုင်းရင်းသားလက်နက်ကိုင်အစုဖွဲ့တက်မတော်သားအစုဖွဲ့နိုင်ငံရေးပါတီများအစုဖွဲ့အပါအဝင်လုပ်ငန်းကော်မတီတွေနဲ့ UPDJC လို့ခေါ်တဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီတို့တွေ့ဆုံဆွေးနွေးကြရမှာဖြစ်ပါတယ်ပြည်ထောင်စုညီညာရေးညီလာခံကိုတော့အရက်သားအစိုးရလက်ထက်မှာ2016ဩဂုတ်လတုန်းကပထမဦးဆုံးအကြိမ်စတင်ကျင်းပခဲ့ပြီးတော့ဒုတိယအကြိမ်ပင်လုံကိုတော့2019မေလမှာကျင်းပခဲ့တာဖြစ်ပါတယ်ရှင်
အစီအမံပြောပြသွားတာဖြစ်ပါတယ်အခုတခါတော့အိန္ဒိယမြန်မာပူးတွဲလှုပ်ဆောင်မဲ့အစီအစဉ်တရက်ကိုလည်းတင်ပြကြပါတယ်မြန်မာအာမခံလုပ်ငန်းနဲ့အိန္ဒိယအစိုးရပိုင်အထွေထွေအာမခံကော်ပိုရေးရှင်းတို့ပူးပေါင်းပြီးနှစ်နိုင်ငံကြားလုပ်ငန်းအဖွဲ့အစည်းတွေဖွံ့ဖြိုးတိုးတက်စေဖို့နားလည်မှုစာကြွန်လွှာတရက်ကိုဇွန်လ6ရက်ညနေပိုင်းကလက်မှတ်ရေးထိုးခဲ့ပါတယ်အိန္ဒိယချင်းအိန္ဒိယနိုင်ငံအနေနဲ့မြန်မာအာမခံလုပ်ငန်းမှာပူးပေါင်းဆောင်ရွက်ဖို့ကမ်းလှမ်းလာတာဖြစ်ကြောင်းမြန်မာအာမခံလုပ်ငန်းရဲ့ဥဆောင်ညွှန်ကြားရေးမှူးကပြောပါတယ်စာကြွန်လွှာလက်မှတ်ထိုးပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတော့ကိုဇော်ထက်တင်ပြမှာပ
ါမြန်မာအာမခံလုပ်ငန်းအနေနဲ့အာမခံလုပ်ငန်းတိုးချဲ့လုပ်ကိုင်သွားဖို့ရှိပြီးတဆင့်အာမခံလုပ်ငန်းတွေကိုလုပ်ကိုင်တဲ့နေရာမှာအိန္ဒိယအစိုးရပိုင်းထွေထွေအာမခံကော်ပိုရေးရှင်းရဲ့အထွေထွေကိုရယူပူးပေါင်းဖို့နှစ်နိုင်ငံလက်မှတ်ရေးထိုးတာကိုဇွန်လ6ရက်ကရန်ကုန်မြို့ကုန်တယ်လမ်းမှာရှိတဲ့မြန်မာအာမခံလုပ်ငန်းရုံးမှာပြုလုပ်ခဲ့ပါတယ်ဒီတွင်မှာတဆင့်အာမခံလုပ်ငန်းထူထောင်သွားနိုင်ဖို့အိန္ဒိယနိုင်ငံကကူညီသွားမှာဖြစ်တယ်လို့မြန်မာအာမခံလုပ်ငန်းရဲ့ဦးဆောင်ညွှန်ကြားရေးမှူးဒေါက်တာစန္ဒာဦးကပြောပါတယ
်အဓိကကတော့ကျမတို့ကသူတို့က reinsure တဲ့ကုမ္ပဏီကြီးဖြစ်တဲ့အတွက်တဆင့်အာမခံလုပ်ငန်းကိုလုပ်တဲ့နိုင်ငံပိုင်ကုမ္ပဏီဖြစ်တဲ့အတွက်ကျမတို့ဒီမြန်မာအာမခံလုပ်ငန်းကလည်းတဆင့်အာမခံလုပ်ငန်းတွေအခုလုပ်ကိုင်နေပါတယ်နောက်ပိုင်းမှာဒီအာမခံဈေးကွက်ကဖြည်းဖြည်းနဲ့တိုးချဲ့လာပြီးဖြစ်တဲ့အတွက် reinsurance လုပ်တဲ့တဆင့်အာမခံလုပ်ငန်းလုပ်တဲ့လုပ်ငန်းတွေကလည်းဒီထက်ပိုပြီးတော့များပြားလာမှာဖြစ်ပါတယ်အဲ့တော့ကျမတို့ကသူတို့တိုင်းပြည်ရဲ့အတွေ့အကြုံပေါ့နော်သူတို့ကုမ္ပဏီရဲ့အတွေ့အကြုံသူတို့ကနှစ်ပေါင်းများစွာတစ်ဆင့်အမကလုပ်ငန်းကိုလုပ်ခဲ့တဲ့အတွက်သူတို့ဆီအတွေ့အကြုံကောင်းတွေကိုကျမတို့ယူပါမယ်ဒီ MOU ရအဲ့တော့သူတို့အဓိကလုပ်ပေးမဲ့နယ်ပယ်ရတော့ကျမတို့ရဲ့မြမအမကလုပ်ငန်းမှာတစ်ဆင့်အမကဌာနထူထောင်ပါမယ်ထူထောင်ပေးတဲ့နေရာမှာသူတို့ကူညီပါမယ်ပြီးလို့ရှိရင်ကျမတို့ဒီတစ်ဆင့်အမကဌာနမှာတာဝန်ချထားမယ်ဝန်ထမ်းတွေကိုစနစ်တကျလေ့ကျင့်သင်ကြားပေးပါမယ
်ဒေသတွင်းနိုင်ငံတွေမှာတစ်ဆင့်အမကလုပ်ငန်းကိုအင်ဒိုနီးရှားရီမလေးရှားရီထိုင်းရီစသဖြင့်လုပ်ငန်းကြီးအနေနဲ့တည်ထောင်ထားတာကြောင့်မြန်မာအမခံလုပ်ငန်းအနေနဲ့မြန်မာရီလို့ခေါ်တဲ့မြန်မာတဆင့်အမခံလုပ်ငန်းတည်ထောင်ဖို့ရည်မှန်းပြီးအိန္ဒိယအနေနဲ့တောက်လျှောက်ပူးတွဲအကူအညီပေးသွားနိုင်ဖို့နားလည်မှုစာချုပ်လောရေးထိုးခဲ့ရလို့ဒေါက်ဆန်နာဦးကဆက်ပြောပါတယ
်။တံမိုးကြီးမားတဲ့ဟိုပစ္စည်းတွေပေါ့ဥမာကြီးမြန်ကြီးတွေတင်မောတွေနောက်ဂက်စတွင်းကြီးတွေပေါ့နော်ဘဝတံငွေတွင်းတွေအဲ့ဒါမျိုးပြကြတော့ကျမတို့မြမအမကလုပ်ငန်းတစ်ခုလေးရနေတစ်ခုဖြစ်ခင်ရောပြန်ရောပေးဖို့ဆိုတာကျမတို့နိုင်ငံတော်အနေနဲ့ဒါအင်မတန်ကြီးမားတဲ့တာဝန်ကြီးဖြစ်ပါတယ်ဒါကြောင့်မလို့နိုင်ငံတကာအမကဈေးကွက်မှာပြန်ပြီးတော့ကျမတို့တစ်ဆင့်အမကထားတာပါနိုင်ငံတကာအမကဈေးကွက်မှာအမကကုမ္ပဏီအကြီးကြီးရှိတယ်အဲ့အကြီးကြီးမှာတစ်ဆင့်ပြန်ပြီးတော့အမကထားတဲ့အတွက်တကယ်လို့မီးလောင်ဆုံးရှုံးမယ်တစ်ခုဖြစ်ခဲ့မယ်ဆိုလို့ရှိရင်အဲ့တစ်ဆင့်အမကကုမ္ပဏီကြီးကနေပြန်ပြီးတော့အယောပေးမှာဖြစ်ပါတယ်တနည်းအားဖြင့်တော့ဒီ risk ကိုဒီရမယ်အန္တရာယ်ရှိနိုင်တဲ့အန္တရာယ်ကိုဖြန့်ဝေတဲ့သဘောအနေနဲ့ဒီအမကကုမ္ပဏီတန်းဟာတယောက်တည်းနဲ့ဒီအန်ဒီရီကိုမယူထားပါဘူးသူ့ရဲ့ကိုယ်မှာရှိကိုသိမ်းထားတဲ့အန်ဒီရီကိုတခြားအမကကုမ္ပဏီကိုဖြန့်ဝေခွဲပြီးတော့မှဒါမျိုးနဲ့သွားကြတာပါ
အမကလုပ်ငန်းအဖွဲ့အစည်းဖွံ့ဖြိုးတိုးတက်ဖို့နဲ့ဝန်ထမ်းဥပဒေပါဝင်အခြားစွမ်းဆောင်ရည်မြင့်တေးကဏ္ဍတွေမှာနှစ်နိုင်ငံပူးတက်ဆောင်ရွက်ဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ
်ဝီဝီသင်းတော့ကိုဇော်တက်ဖြစ်ပါတယ်အခုတော့နိုင်ငံကသတင်းလွှာတပုတ်တင်ဆက်ချင်ပါတယ်ကမ္ဘာပေါ်ကကူးစက်ရောဂါပြန့်ပွားမှုဟန်တားနိုင်ရေးအတွက်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းဆေးဘက်ဆိုင်ရာသုတေသီတွေကကမ္ဘာလုံးဆိုင်ရာစီမံချက်တွေချမှတ်ပြီးလှုပ်ဆောင်ခဲ့ကြပေမဲ့အသွင်ပြောင်းဖြစ်ပေါ်နေတဲ့ဗိုင်းရပ်စ်ပိုးမွှားတွေကြောင့်ကမ္ဘာရောဂါကပ်ဆိုးကြီးကြောက်ရွံ့လာမဲ့အရေးအတွက်ပူပန်နေကြပါတယ်ဒီအခြေအနေမျိုးတွေကမ္ဘာကြီးကဘယ်လိုပြင်ဆင်လာသလဲဆိုတာကျွမ်းကျင်ပညာရှင်တွေနဲ့ယူဆတွေကို Greta Van Susteren ရဲ့ plugin အစီအစဉ်မှာဆွေးနွေးထားတာပါဒီအကြောင်း VOA သတင်းတော့ Robert Roughly သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကတင်ပြมาဖြစ်ပါတယ်
။အာဖရိကတိုက်မှာ2014ခုနှစ်ကနေ2016ခုနှစ်တည်းအတွင်းဖြစ်ခဲ့ပြီးလူပေါင်းထောင်ချီသေဆုံးခဲ့ရတဲ့ Ebola ရောဂါဟာတကြော့ပြန်ဖြစ်လာနေပါပြီ။ကွန်ဂိုနိုင်ငံအတွင်းမှာအခုဒီချိန်ဖြစ်နေတာကိုတော့တခြားကိုပြန်မသွားအောင်ထိန်းထားနိုင်ပြီဖြစ်ပေမဲ့ Ebola ကြောင့်လူပေါင်း25ယောက်သေဆုံးခဲ့ပြီဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကကုသရောဂါဆန်ရကျွမ်းကျင်သူတွေကတိုက်ဖြတ်နိုင်ရေးအတွက်ကြိုးပမ်းနေကြတဲ့ယောဂဗျာတွေထဲမှာအီဘိုလာဟာတခုအပါအဝင်သာဖြစ်ပါတယ်။တုတ်ကွေးဟာအဆင့်တစ်ဆိုင်ဆိုးရိမ်နေရာဆဲယောဂတခုဖြစ်ပါတယ်။1918ခုနှစ်ကဖြစ်ခဲ့တဲ့ကမ္ဘာကပ်ဘေးဆိုးကြီးကြောင့်လူပေါင်းတန်း90ကနေ100အကြာသေဆုံးခဲ့ရပါတယ်။ဒေါက်တာအန်တိုနီဖော့ချီဟာအမေရိကန်အမျိုးသားကုသရောဂါနဲ့ဓာတ်မတည့်ခြင်းဆိုင်ရာဌာနကညွှန်ကြားရေးမှူးပါ။သ ူက2019 2018 ခုနှစ်တိုကွေယောဂါပုဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအဆိုးအဝါဆုံးလို့ပြောပါတယ်။ခီးသွားတဲ့အကြားအသက်ရှူလမ်းကြောင်းကနေအလွယ်တကူကူးစက်နိုင်တဲ့ယောဂါဟာသူ့အတွက်အဆိုးရရဆုံးဖြစ်တယ်လို့ဆိုပါတယ်။စီးပွားရေးအခြေအနေတွေကွာဟချက်ဟာကမ္ဘာလုံးဆိုင်ရာယောဂါကကြီးစားရောက်ဖို့အရေးပါတဲ့အချက်ဖြစ်တယ်လို့မစ္စတာဖောက်ချီကပြောပါတယ
်။ Right now we're in the somewhat compromised situation where we have to chase after pandemics. We react to them as opposed to preemptively being prepared for
လက်ရှိမှာကျွန်တော်တို့အနေနဲ့ယောဂါကတ်ကြီးမဖြစ်ရလိုက်လံလှုပ်ဆောင်ဖို့အပေးယူလုပ်နေရတဲ့သဘောရှိပါတယ်ကျွန်တော်တို့ဘက်ကဖြစ်ပေါ်လာတဲ့ယောဂါပိုးကိုတိုက်ဖြတ်နေရတာဖြစ်ပြီးကြိုတင်ကာကွယ်တာမျိုးမလုပ်နိုင်ဘူးဖြစ်နေပါတယ်အဲ့ဒါကဘာကြောင့်လဲဆိုတော့တုတ်ကွေးယောဂါဟာရာသီတစ်ခုကနေတစ်ခုအကြာပြောင်းလဲသွားတတ်တဲ့သဘောရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့ဒါကိုပဲကျွန်တော်တို့ဘက်ကအစိုးရရာဆုံးဖြစ်နေတာပါဒီနှစ်မှာအလုံးဖြစ်တဲ့ကာကွယ်ဈေးကနောက်နှစ်မှာမတိုးတဲ့အတွက်အစ်တမျိုးထပ်ထုတ်ရပါတယ
်အားလုံးအတွက်အသုံးတည့်တဲ့ကာကွယ်ဆေးတမျိုးကိုထုတ်နိုင်မယ်ဆိုရင်တော့အဲ့ဒါဟာသမိုင်းတွင်မဲ့ဆေးဖြစ်မယ်လို့သူကပြောပါတယ
် If you had a vaccine that you could stockpile the way you stockpile measles vaccine polio vaccine smallpox vaccine which thankfully
ဝတ်သက်တို့ကြောက်ကက်ယောဂါတို့အတွက်အသုံးပြုတဲ့ကာကွယ်ဆေးမျိုးတုတ်ကွေးယောဂါအတွက်လည်းတီထွင်ပြီးတူလောင်ထားနိုင်မယ်ဆိုရင်ကာကွယ်ရေးအတွက်အများကြီးအရှိကိုခရီးရောက်သွားမှာပါအထူးသဖြင့်တော့ကာကွယ်ဆေးတွေဖြန့်ချီရေးအတွက်အခက်အခဲရှိတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပိုပြီးအလုပ်ဖြစ်နိုင်ပါတယ်
။ရာစုနှစ်တင်တဲ့ခြေပီးတရှိလာတဲ့ဒီယောဂဘိုးကိုတက်ဖြစ်နိုင်ရေးအတွက်အစိုးရအဖွဲ့အစည်းအများအပြားကလည်းကြိုးပမ်းနေကြတာပါ။တာမတ်ကြီးမတ်ခ်လဂုံးဟာ Friends of the Global Fight အဖွဲ့ကမူဝါဒရေးရာအကြီးအကဲပါ။သူကယောဂဘိုးတချို့ကိုအောင်မြင်စွာတိုက်ဖြတ်လိုက်နိုင်ပေမဲ့တခြားယောဂတွေပြန်ဖြစ်ပေါ်ရေးအတွက်အထောက်အကူပြုသလိုဖြစ်နေတယ်လို့ပြောပါတယ်
။ Tuberculosis has existed for centuries we have a way of treating it if people would stick with the treatment for the
yoga yasune ne chi biro shi ni kha da ba se pauman taw mai so yin yoga kala danja phit ni du ri ko chano lo ku da pe nai ma le da mai yoga shi de du 40 ya kai nu wa tu ro ma yoga shi ni de so ra ko ti mi ni ja ba u tu ro wa yoga bo de saw ni du ri phit ba le ba lo le so ro yoga phit ni du a mya su ga yoga ye dan wo ma khan a be ngou ni da chao ma hiv aids lo yoga yi de ma pyan paw au အော်မြေမြေလှုပ်ဆောင်နိုင်ပေမဲ့2015ခုနှစ်ကစလို့တီဗီအားကဘာမှကူးစက်နိုင်တဲ့လူအသက်ဆုံးရှုံးမှုအများဆုံးဖြစ်စေတဲ့ယောဂါဖြစ်လာပါတယ်
။သမ္မတ George W. Bush တည်ထောင်ပေးခဲ့တဲ့ HIV AIDS ယောဂါတိုက်ဖျက်ရေးဆိုင်ရာအရေးပေါ်စီမံချက်ကြောင့်ကဘာတဝန်းအဲ့ဒီယောဂါကြောင့်အသက်ဆုံးရှုံးရမဲ့သူပေါင်း8တန်းလောက်ရဲ့အသက်ကိုကယ်တင်နိုင်ခဲ့တယ်လို့လကုန်းကပြောပါတယ်။လတ်တလောဖြစ်ပွားနေတဲ့ယောဂါတွေကိုအောင်မြင်စွာတိုက်ဖျက်နိုင်ခြင်းကတခြားယောဂါတွေတိုက်ဖျက်ရေးမှာအောင်မြင်မှုကျဆင်းစေမယ်လို့သူ့အနေနဲ့ယုံကြည်ကြောင်းတာအမတ်ကြီးမတ်ခ်လဂုံးကပြောပါတယ်ခင်ဗျာ
ကုဇော်ဝင်းလိုင်ပြောပြခဲ့တာဖြစ်ပါတယ်အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00နေ9:00ခွဲအထိထုတ်လွှင့်သွားမယ် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုရုဆလောင်ကနေဖန်ယူရှုစားပါခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါ
ကနေနိုင်ငံမှာဒီသတင်းပတ်တဲ့ကျင်းပမဲ့ဆက်မှုထည့်သည့်ခုနှစ်နိုင်ငံ G7 ညီလာခံအတွင်းအမေရိကန်ရဲ့ကုန်သွယ်ဆိုင်ရာမူဝါဒတွေပေါ်မဟာမိတ်တွေဝေဖန်မှုတွေကြုံရနိုင်ပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့သူ့မူဝါဒအတိုင်းခိုင်မာယက်တည်သွားမယ်ကြောင်းသမ္မတရဲ့ထိတ်တန့်စီဝါရေးအကြံပေးပုဂ္ဂိုလ်ကပြောလိုက်ပါတယ်ခက်ခဲတဲ့ကိစ္စတွေဖြစ်ပေမဲ့သမ္မတအနေနဲ့အခက်အခဲမကြုံရနိုင်တဲ့ကြောင်းအမျိုးသားစီဝါရေးကောင်စီညွှန်ကြားရေးမှူးလယ်ရီကတ်လော့ကပြောဆိုလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ရှေ့သတင်းပတ်ထဲသမိုင်းဝင်ထိပ်သီးထွေးဆုံမှုရှိနေကြမှာပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအားဖြင့်ဒီနေ့အင်ပြီးတော့မှအမေရိကန်သမ္မတနဲ့တွေ့ဖို့ရှိနေပါတယ်အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့နှစ်နာရီကြာတွေ့ဆုံဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းမှုတည်းရဲ့ကျင်းပဖို့လည်းစီစဉ်ထားပါတယ်ကျွန်တော်နိုင်ငံမှာသတင်းတစ်ပတ်ကြာဆန္ဒပြပွဲတွေဖြစ်ခဲ့တဲ့အငင်းပွားစရာအခွန်ဥပဒေချမ်းကိုပယ်ဖျက်မဲ့အကြောင်းဘီအဗ်ဒူလာရှေ့မောက်ကျန်းသစ္စာချိန်ဆိုပြီးနောက်မှာပဲဝန်ကြီးချုပ်တေအိုမာရာဇက်ကဒီနေ့ကြေညာလိုက်ပါတယ်ဥပဒေချမ်းကိုပဲဖြစ်ပေါ်သဘောတူညီချက်ရခဲ့တဲ့အကြောင်းဥပဒေပြုအမှတ်တွေနဲ့တွေ့ခဲ့တဲ့ဝန်ကြီးချုပ်တစ်ကပြောခဲ့တာပါ။ယူရိုနိုင်ငံမျိုးတော်ဘက်ဂရက်ကဆာရာစတီမှာမနေ့လုံးကလက်နက်ရုံပောက်ကွဲရာကနေအမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်အနည်းဆုံးလူ78ဦးသေဆုံးသွားပါတယ်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အတန်နှွင့်အင်ဂျင်နီယာကတော့ Linux Rimcast ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲကနေ9:00နာရီအထိလိုင်းနံပါတ်7925တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာည9နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is VOA News.